Nejat terhadap Buddha Yopong Facebook lumu kongye poma. Ia sengkongnya api tumpi hune pada biru New Zealand dengan dana ni mana ugu bahanti ayunga. Tangan nenek kwezi ingkari ga pidan cama layaku. Dengan tegar lu kongye poliga. Wenwen kanggu layapade. Dahan ni mana ngama lula swa. Tukpo biar jagung u cuci kanta layda pide lu ayi poliga tukpo jabade. Vigasu ba amune pada lu New Zealand dengan jai wni thana ani ne New Zealand dengan da Mr Blackpool ne setua musi nebi. Tanda mai sanya tukpan kuni muri sawan ni dejau. View ini memang banyak untuk suka barai, jangan semua main jenis yang terpilih barai macam ni.
Vigastro bar Simon ni jari pide New Zealand dengan da Philip Blackwood ni utuk kuku ni bawa Simon sih utuk turun lu tahu apa tahun dan sih je cuma lagi dah, ni mana yang mah lulus wa topo jauh jauh gua cuci kanta lagi dah pide lu AI pergi ke wipan lagi dah jauh AI ni mana yang saya tu dedi Laura Higga view ikut jauh barai.
Today's verdict is a blow for freedom of expression in Myanmar. These three men have been jailed simply for posting an image online.
This is the first time that the government has been jailed for posting an image online. The first time on the internet, the first time ညမနိုင်ငံမှာဒီလိုအဖြစ်အပျက်မျိုးဟာတခုတည်းမကပါဘူးလွတ်လပ်စွာထုတ်ဖော်ပြောဆိုတွင်ငြိမ်းချမ်းစွာစုယုံဆန္ဒပြခွင့်စာရာတွေကိုစက်ပြီးကန့်သတ်ချုပ်ချယ်နေတဲ့အခြေအနေတွေတွေ့နေရပါတယ်ညမဆိုရဟာလူခွင့်ရေးကာကွယ်သူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတရင်တောက်တွေကိုဖမ်းဆီးထောင်ချနေပါတယ်စာရေးစရာထင်းလင်းမှုကိုဥပမာအနေနဲ့ထောက်ပြရရင်ဘာသာရေးကိုအသုံးချပြီးခွဲခြားဆက်ဆံတဲ လော်ရာဟိတ်ကပြောတာတာပါဒါကြောင့်လူခွင့်ရေးအတွက်လှုပ်ရှားဆောင်ရွက်နေသူတွေကိုဖမ်းဆီးထောင်ချမယ့်အစားအမုန်းတရားဟောပြောချက်တွေခွဲခြားဆက်ဆံမှုတွေကိုမြန်မာအစိုးရအနေနဲ့အရေးယူကင်တွယ်ဖြေရှင်းရမှာသာဖြစ်တယ်လို့ AI ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီလော်ရာဟိတ်ကပြောပါတယ်။အလားတူနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းမြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ HRW အာရှရေးရာတာဝန်ခံBrett Adams ကပြောပါတယ
် This is a very disappointing decision because it violates freedom of expression. These people were not
တရားရုံးရဲ့ဆုံးဖြတ်ချက်ဟာလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တာကြောင့်ကျွန်တော်တို့အလွန်စိတ်ပျက်မိပါတယ်။ဒီလူသုံးဦးဟာပြဿနာဖြစ်အောင်ရန်ထောင်ပေးတာမဟုတ်ဘဲဟာတအဖြစ်ပြောဆိုတာသာဖြစ်ပါတယ်။ဒီလိုဟာတပြောဆိုနိုင်တယ်ဆိုတာကလည်းလူလက်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ပြဋ္ဌာန်းချက်မှာအတိအကျပြဋ္ဌာန်းပြီးတာပါ။ဘာသာရေးကိုစော်ကားတာကြောင့်အခုလိုထောင်းနှံချမှတ်လိုက်တာဖြစ်တယ်ဆိုတဲ့မြန်မာအစိုးရနဲ့တရားရုံးကပြောဆိုမှုတွေကိုကြားရတော့ကျွန်တော်တို့အံ့ဩမိပါတယ်မြန်မာနိုင်ငံမှာဘာသာရဖြစ်တဲ့အစ္စလမ်ဘာသာကိုနာမည်ကြီးဗုဒ္ဓဘာသာဖုံးကြီးတွေကိုယ်တိုင်နေ့စဉ်နေ့တိုင်းပုတ်ခတ်ပြောဆိုတိုက်ခတ်နေတာတွေကိုမြန်မာအစိုးရကဘာမှအရေးမယူပဲဒီတိုင်းကြည့်နေတာပါ669ဆိုတဲ့အဖွဲ့အစည်းရင်းလဲမွတ်စလင်တွေကိုခွဲခြားဆက်ဆံဖို့အများပြည်သူကိုဟောပြောစည်းရုံးနေပြီးဘာသာရေးပြိပက္ခဖြစ်အောင်အကြမ်းဖက်တာတွေကိုလည်းကျူးလွန်နေပါတယ်ဒါတွေကိုတော့အစိုးရဘက်ကအရေးယူဆောင်ရတာမျိုးလုံးဝမရှိပါဘူး။ဒါကြောင့်ဘာသာရေးနဲ့ပတ်သက်လို့အစိုးရမှာမူဝါဒတက်တက်မှတ်မှတ်မရှိဘူးဆိုတာတွေ့ရပါတယ
်။ CSW Christian Solidarity Worldwide လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာယုံကြည်ပိုင်ခွင့်စတဲ့အခြေခံလူ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အခြေအနေတွေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ Philip Blackwood ဥတုကိုကိုနဲ့ဥထွန်းသူရင်တို့သုံးလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ် Facebook ပေါ်မှာဗုဒ္ဓရုပ်ပုံနဲ့အရက်ဆိုင်ကြေညာခဲ့တဲ့ V Gastro Bar Manager New Zealand နိုင်ငံသားနဲ့မြန်မာဆိုင်ပိုင်ရှင် Manager တို့သုံးဦးကိုတာသနာညစ်နွမ်းစေမှုပုံမှန်295ကကြီအမိတ်ကိုမလိုက်နာမှုပုံမှန်188တို့နဲ့ဗဟန်တရားရုံးကမက်စလာ18ရက်နေ့မှာထောင်ဒဏ်2နှစ်ခွဲစီအမိန့်ချမှတ်လိုက်တာပါတရားရုံးရှောက်လဲချက်တွေမှာလည်းသူတို့သုံးလုံးဟာဘာသာရေးကိုစော်ကားလိုတဲ့ရည်ရွယ်ချက်နဲ့ကြော်ညာကိုလှုပ်ဆောင်ခဲ့တာမဟုတ်ကြောင်းထွက်ဆိုခဲ့ကြပါတယ်အင်္ဂါနေ့ကဗဟန်တရားရုံးရဲ့စီရင်ချက်နဲ့ပတ်သက်လို့သူတို့သုံးလုံးအယူခံဝင်သွားမယ်လို့အကျိုးဆောင်ရှေ့နေဦးမြသွေးကပြောပါတယ်ဗီကက်စထရိုဘာအမှုနဲ့ပတ်သက်လို့နယူးဇီလန်နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOA မြန်မာပိုင်းကိုအီးမေးလ်ကနေတုံ့ပြန်ရေးသားရမှာ Mr. Blackwood အပေါ်အခုလိုတစ်တန့်စီရင်ချမှတ်လိုက်တာကိုနယူးဇီလန်နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကသိရှိတဲ့အကြောင်းအခြားနိုင်ငံရဲ့တရားရေးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်လို့သူတို့ဝင်ရောက်မဆွတ်ဖက်နိုင်တဲ့အကြောင်း ရန်ကုန်မှာရှိတဲ့နယူးဇီလန်တန်ယုံနဲ့နိုင်ငံသားရေးဌာနတို့ကတော့မစ္စတာဘလက်ဝုဒ်နဲ့သူ့မိသားစုတို့ကိုအဆက်အသွယ်ပြုလုပ်ခဲ့ပြီးတန်တမန်ရေးအကြံဉာဏ်နဲ့အထောက်အကူတွေပေးနေတဲ့အကြောင်း VOA မြန်မာပိုင်းကိုရေးသားတုံ့ပြန်ခဲ့ပါတယ်ရှင်။